မလရှိရဲ့ဂျာတာပရီနေမှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများ၏အထိမ်းအမှတ်စုဝေးပွဲတွေကိုကမ္ဘာတဝန်းကျင်းပကြပြီးအမျိုးသမီးတွေဆက်ပြီးရင်ဆိုင်နေရတဲ့ခေါင်းမုံပြခံရတာခွဲခြားဆက်ဆံခံရတာအကြမ်းဖက်ပြုမှုခံရတာတွေကိုအဆုံးသတ်ဖို့တောင်းဆိုကြပါတယ်။စပိန်နိုင်ငံမှာပထမဆုံးနိုင်ငံအဆင့်အမျိုးသမီးဆန္ဒပြပွဲဖြစ်လောကလာစွာကြွားချမှုနဲ့လိမ်မိုင်းအကြမ်းဖက်ပြုမှုခံရတာတွေကိုကောက်ကွက်ပြီးမက်ဒရင်းမြို့တော်ကမြို့တော်ခမ်းမအပြင်ဘက်မှာရာပေါင်းများစွာသောအမျိုးသမီးတွေဆန္ဒပြကြတာကြောင့်ရင်အသွားလာတွေရပ်သွားပါတယ်။စပိန်မျိုးသမီးတွေဟာသူတို့နဲ့အလုပ်တူအမျိုးသားတွေရတဲ့လာစာအောက်ဖျန်းချခြင်းအပြင်73ရာခိုင်နှုန်းနီးပါးနေတယ်ဆိုတာမကြသေးခင်ကလုပ်တဲ့စစ်တမ်းတစ်ခုမှတွေ့ထားပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာသမရရိုဒီဂိုဒူတာလေးကိုကန့်ကွက်တဲ့အနေနဲ့ရာပေါင်းများစွာသောမျိုးသမီးတွေဟာပန်းရောင်နဲ့ခရမ်းရောင်ဝတ်စားရွေးပြီးဆန္ဒပြကြပါတယ်။သမရဒူတာလေးဟာအာရှတိုက်မှာလူခွင့်ရေးကိုအဆူပါဆုံးချိုးဖောက်သူတွေကတူဦးဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာတော့လူငန်းခွင့်မှာလေပိုင်းစော်ကားမှုကိုစတင်ကန့်ကွက်ပြီးအမေရိကန်မှာစတင်တဲ့မီထူးလှုပ်ရှားမှုကိုထောက်ခံမှုပိုကောင်းလာစေဖို့မျိုးသမီးရေးလှုပ်ရှားတဲ့အဖွဲ့တွေစုဝေးဆန္ဒပြကြပါတယ်။